2005ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုပေးအပ်ဖို့ရွေးချယ်လိုက်တဲ့လူတစ်ထောင်တည်းမှာဒေါက်တာဆင်ဒီယာမောင်အပါအဝင်မြန်မာတိုင်းရင်းသူ၄ဦးပါရှိကြောင်းသိရပါတယ်။ထိုင်းမြန်မာနယ်စပ်ကမေရော်ဆီကဒေါက်တာဆင်ဒီယာမောင်ရှမ်းမျိုးသမီးရေးရာဆက်သွယ်လှုပ်ရှားဆောင်ရွက်ရေးအဖွဲ့ကနမ်ချန်တောင်းကရင်အမျိုးသမီးအစည်းအရုံးကနော်ဇီဖိုရာစိန်ကန်ချနာဘူရီဖျိုင်းမှာရှိတဲ့မြန်မာဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေတဲ့ Safe House ကနော်ပေါ်လူလူတို့ကို2005ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်အမျိုးသမီးတစ်ထောင်ရှင်းမှာစကော့တလန်နိုင်ငံအခြေစိုက်အဖွဲ့ကြီးကအမိစင်းတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ကြီးရဲ့ဖော်ပြချက်ထဲမှာကမ္ဘာပေါ်ကဆင်းရဲမွေးတည်မှုတွေနဲ့အကျန်းဖက်မှုတွေအတွက်လှုပ်ရှားရုန်းကန်ရမှာ၎င်းပညာရေးနဲ့စီးပွားရေးလူမှုရေးအတွက်ဆောင်ရွက်ရမှာ၎င်းဒီအမျိုးသမီးတွေဟာမမောမပန်းနဲ့ထူးထူးခြားခြားလှုပ်ဆောင်နိုင်ပါတယ်လို့ဆိုပါတယ်။ဒေါက်တာဆင်ဒီယာမောင်ဟာအာရှတက်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုလို့လူသိများတဲ့Raymond Magsaysay ဆုကို2002ခုနှစ်မှာရခဲ့ပြီး1999ခုနှစ်ကလည်း American နဲ့ Switzerland ကျန်းမာရေးအဖွဲ့အစည်းတွေရဲ့ Jonathan Mann ဆုကိုပထမဆုံးရခဲ့သူဖြစ်ပါတယ်။ Dr. Cynthia Mao ရဲ့ကိုကျိုးမဖက်ဆွမ်းလွတ်အနစ်နာခံလှုပ်ဆောင်ခဲ့မှုတွေကြောင့်နိုင်ငံတကာကချီးမြှင့်တဲ့ဆုပေါင်း6ခုကိုရရှိထားတဲ့အပြင်အာရှတက်ရဲ့တရေကောင်းတွေကတယောက်ဖြစ် April လထုတ် Time Magazine မှာဖော်ပြထားပါတယ်။နမ်ချန်တောင်းဟာ2005ခုနှစ်အတွက်record လူခွင့်ရေးစုရထားသူဖြစ်ပြီး2003ခုနှစ်တုန်းကလည်းကြော်ကြားတဲ့ Marie Claire အမျိုးသမီး magazine ကြီးရဲ့ Woman of the World အတွက်ရွေးချယ်တဲ့10ဦးထဲမှာ2ဦးအပါအဝင်ဖြစ်ပါတယ်